ဖင်လန်နိုင်ငံအနောက်တောင်ကန်ယူတန်တာကူးမြို့မှာဓာတ်ထိုးတိုက်ခိုက်ခံရမှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး6ဦးမကဒဏ်ရာရသွားတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်။တန်ရာရှိသူ2ဦးရဲ့ခြေထောက်ကိုရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးလိုက်ပြီးနောက်တရားခံဖြစ်နိုင်သူ2ဦးကိုရှာဖွေနေဆဲဖြစ်တယ်လို့ဆိုပါတယ်။တန်ရာရှိခံရသူဟာဘယ်သူပဲဝါဆိုတာကိုအာဏာပိုင်တွေကမပြောပေမဲ့နိုင်ငံခြားသား2ဦးဖြစ်ဖွယ်ရှိတယ်လို့ယူဆရပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိမရှိဆိုတာအတိအကျမပြောနိုင်သေးဘူးလို့ဖင်လန်အမျိုးသားထောက်လှမ်းရေးအဖွဲ့ဝင်မာကတ်စ်ကပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တာကူးမြို့လေကဥထိုရိုရင်မင်ကိုမတော်မလာကြဘူးအစိုးရကတားမြစ်ထားခဲ့ပေမဲ့နောက်နိုင်ယူပိုင်းအနေငယ်အကြာမှာတော့ပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဟယ်လ်စင်ကီလေဆိပ်နဲ့မီးရထားဘူတာတွေမှာဒုံညုံကြီးတိုးမြင့်ချလာပါတယ်။